2020ပြည်နှစ်နှစ်ဆန်းခီးစဉ်အဖြစ်တရုတ်နိုင်ငံသမ္မတရှီကျင်းဖင်မြန်မာနိုင်ငံကိုတရားဝင်ချစ်ကြည်ရေးခီးလာရောက်ခဲ့ပါတယ်သမ္မတရှီကျင်းဖင်ရဲ့ပထမဦးဆုံးသောမြန်မာနိုင်ငံခီးစဉ်ဖြစ်တာကြောင့်မြန်မာတရုတ်နှစ်နိုင်ငံဆက်ဆံရေးနဲ့ပတ်သက်ပြီးအရေးပါတဲ့ခီးစဉ်အဖြစ်သတ်မှတ်ကြပါတယ်ခီးစဉ်အတွင်းတရုတ်သမ္မတဟာမြန်မာနိုင်ငံသမ္မတနိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်အပါအဝင်အစိုးရထိပ်ပိုင်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့သလိုတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမေအောင်လှိုင်နဲ့လည်းကြီးရတွေ့ဆုံခဲ့ပါတယ်။တမတော်ရဲ့သတင်းထုတ်ပြန်ချက်အရတရုတ်သမ္မတနဲ့ဗိုလ်ချုပ်မှူးကြီးမေအောင်လှိုင်တို့ရဲ့တွေ့ဆုံပွဲမှာအထူးဆွေးနွေးခဲ့ကြတာကတော့မြန်မာနိုင်ငံအရှေ့မြောက်ပိုင်းတရုတ်နယ်စပ်မှာအခြေစိုက်တဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေရဲ့အရေးကိစ္စပါ။တရုတ်နိုင်ငံဟာအဲ့ဒီလက်နက်ကိုင်အဖွဲ့တွေအပေါ်ဩဇာသိမ်းရောက်မှုကြီးကြီးမားမားရှိနေတယ်ဆိုပြီးတမတော်အပါအဝင်မြန်မာနိုင်ငံသားတွေကြေကြေပြန့်ပြန့်ယုံကြည်နေကြပါတယ်။မြန်မာညီညာရေးလုပ်ငန်းစဉ်မှာတရုတ်နိုင်ငံရဲ့အခမ်းအနားဘယ်လိုရှိနေသလဲဆိုတဲ့မေးခွန်းကစိတ်ဝင်စားစရာပါ။ကုရပိုင်အဲ့ဒီအကြောင်းလေ့လာတင်ပြသွားပါမယ်
။မြန်မာနိုင်ငံငြိမ်းချမ်းရေးအကြောင်းအကြမ်းပြင်းပြောရရင်တောင်ပိုင်းထိုင်းနယ်စပ်မှာအခြေစိုက်တဲ့တိုင်းဒါလက်နက်ကိုင်တပ်ဖွဲ့အားလုံးလူလူလောက်ဟာအစိုးရနဲ့အပြစ်ရဲ့ NCA စာချုပ်လက်မှတ်ရေးထိုးထားသလိုတိုက်ပွဲတွေလည်းမဖြစ်သလောက်ငြိမ်သက်နေတာတွေ့ရပါတယ်။မြောက်ပိုင်းတရုတ်နယ်စပ်မှာအခြေစိုက်တဲ့လက်နက်ကိုင်အဖွဲ့တွေထဲမှာတချို့အဖွဲ့တွေနဲ့ပြစ်ခတ်တိုက်ခိုက်မှုတွေဆက်ပြီးဖြစ်ပွားနေတယ်လို့တချို့အဖွဲ့တွေနဲ့ကတော့တိုက်ပွဲလည်းမဖြစ် NCA စာချုပ်ထဲလည်းပါဝင်ခြင်းမရှိသေးတာတွေ့နိုင်ပါတယ်တိုက်ပွဲဖြစ်ပွားမှုအများဆုံးရခိုင်ပြည်နယ်က AA လက်နက်ကိုင်တပ်ဖွဲ့ဟာလေတရုတ်နယ်စပ်က KIA ကချင်လက်နက်ကိုင်အဖွဲ့ဌာနချုပ်မှာအခြေစိုက်ထားတာပါလက်ရှိအစိုးရနဲ့တရုတ်နယ်စပ်ကလက်နက်ကိုင်တွေကြားတွေ့ဆုံဆွေးနွေးမှုတွေမှာတရုတ်အစိုးရဟာမစ္စတာဆွန်ကိုရှန်းကိုအထူးအရာရှိခန့်အပ်တာဝန်ပေးပြီးကူညီနေုံမကမြမညီငယ်ကြီးလုပ်ငန်းစဉ်အတွက်ငွေကြေးထောက်ပံ့တာမျိုးလဲလုပ်နေတာတွေ့နိုင်ပါတယ်။မြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေပေါ်တရုတ်အစိုးရဩစာညောင်းရတာဟာအဲ့ဒီလက်နက်ကိုင်အဖွဲ့တွေပေါ်ပေါက်လာတဲ့သမိုင်းကြောင်းနဲ့ဆက်ဆံနေပါတယ်။1969ခုနှစ်မြန်မာနိုင်ငံထဲမှာတရုတ်လူမျိုးတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့တရုတ်ဗမာအရေးခင်ပေါ်ပေါက်ပြီးတဲ့နောက်1968ခုနှစ်ဇန်နဝါရီလ1ရက်နေ့မှာဘကပဗမာပြည်ကွန်မြူနတီပါတီတပ်ဖွဲ့တွေကရှမ်းပြည်နယ်မှာတရုတ်နိုင်ငံဘက်ကနေအလုံးအရင်းနဲ့ဝင်ရောက်တိုက်ခိုက်ပါတယ
်။ဘကပတပ်ဖွဲ့တွေလို့ဆိုပေမဲ့လည်းတရုတ်ပြည်ရောက်ဘကပအဖွဲ့ဝင်တချို့တရုတ်ပြည်ဘက်ခိုလုံသွားတဲ့ကချင်စစ်ဘုံတော်ဆိုင်ရဲ့တပ်ဖွဲ့ဝင်ဟောင်းတချို့လောက်ပဲပါပြီးတကယ်တိုက်ခိုက်တာကဗိုလ်လန်တီယာတွေလို့နာမည်တက်ထားတဲ့တရုတ်တပ်ဖွဲ့ဝင်တွေကဝင်ရောက်တိုက်ခိုက်ခဲ့တာပါ။ဘာကပအလံထောင်ပြီးတရုတ်တွေကလူအင်အားလက်နက်အင်အားအလုံးအသုံးပြုပြီးတရုတ်နိုင်ငံပိုင်တဲ့နေမြေထဲကနေဝင်ရောက်ကျူးကျော်တိုက်ခိုက်တာလို့ဆိုရင်လည်းမမှားပါဘူး။အဲ့ဒီနီးနဲ့မြန်မာနိုင်ငံအရှေ့မြောက်ပိုင်းမှာစစ်ပွဲတွေဖြစ်ပွားခဲ့ပြီး1989ခုနှစ်ရောက်မှဘာကပခေါင်းဆောင်မှုပြိုကွဲသွားတာဖြစ်ပါတယ်။တဆက်တဲ့ဘာကဘာလောက်ခံတပ်တွေဟာဝမိုင်လာကိုကန့်နဲ့ကချင်ထူးထူးတပ်ဖွဲ့တွေအဖြစ်ပေါ်ပေါက်လာသလိုတပ်မတော်အစိုးရနဲ့အပြစ်ခတ်ရက်စဲခဲ့ကြပါတယ်။ဘာကဘာပြိုကွဲပြီးနောက်ပိုင်းမှာလဲအဲ့ဒီတပ်ဖွဲ့တွေဟာသူတို့ထိန်းချုပ်ရာဒေသတွေကနေဖစ်ဒသတုနဲ့သယံဇာတတွေထုတ်လုပ်ပြီးတရုတ်ပြည်ဘက်ပို့တရုတ်ပြည်အချမ်းကလက်နက်တွေပြန်ဝယ်ပြီးအင်အားတောင့်တင်းအောင်လုပ်ခဲ့ကြပါတယ်။ဒေသတာတစ်ခုကတော့အဲ့ဒီအဖွဲ့တွေဟာတရုတ်ဒေသန္တရအစိုးရတွေနဲ့နှိစပ်ပြီးတရုတ်ဩဇာညောင်းခဲ့တာကတော့ဒီကနေ့အချိန်ထိပါပဲ။
မြန်မာနိုင်ငံမှာဆက်အာနာရှင်ခေအလွန်2010ပြည့်ရွေးကောက်ပွဲနဲ့သမ္မတဦးသိန်းစိန်အစိုးရတက်လာပြီးတဲ့နောက်တိုင်းနာလက်နက်ကိုင်တွေနဲ့ငြင်းငြင်းရအောင်ကြိုးစားပါတယ်။ NCA စာချုပ်ပေါ်ပေါက်ခါနီးရွေးကောက်ပွဲလဲလုံးမဲ့2015ခုနှစ်စမ်းမှာကိုကန့်တပုံတွေကိုကန့်နေမြေတွေဝင်ရောက်တိုက်ခိုက်တဲ့အရေးခင်ဖြစ်ပေါ်ပါတယ်။တမတော်ဘက်ကအထိခိုက်အကြဆုံးအတော်များခဲ့ပြီးကိုကန့်တပုံတွေဟာတရုတ်နယ်မြေကိုအသုံးပြုပြီးတိုက်ခိုက်တာလို့တမတော်ဘက်ကယုံကြည်ခဲ့ပါတယ်။အခြားတစ်ဖက်မှာတော့အနောက်နိုင်ငံတွေနဲ့ပိုးပြီးနှီးဆက်လာပြီးအမေရိကန်သမ္မတနှစ်ကြိမ်လောက်လာလေတဲ့အထိရင်းနှီးမှုပြလာတဲ့မြန်မာနိုင်ငံကိုတတိပေးကျင်တဲ့သဘောနဲ့တရုတ်အစိုးရဟာနယ်စပ်ကတပုံတွေကိုအားပေးအားမြောက်ပြုခဲ့လေသလားဆိုပြီးတန်တရားတွေလည်းတိုးပွားလာစေခဲ့ပါတယ်။အလားတူမြန်မာနိုင်ငံမှာအင်အားအကြီးဆုံးတပုံအဖွဲ့ဖြစ်တဲ့ဝါလက်နကိုင်တပ်ဖွဲ့ရဲ့စစ်ရေးပြပွဲမှာတရုတ်နိုင်ငံလို့အစ်စ်မြင့်စစ်လက်နဲ့ပစ္စည်းတွေမြင်တွေ့လာရတယ်လို့အခြားတိုင်းသားလက်နကိုင်ဖွဲ့တွေရဲ့တိုက်ပွဲဝင်လက်နဲ့အများစုကလည်းတရုတ်နိုင်ငံထုတ်တွေဖြစ်နေတာတွေ့လာကြရပါတယ်။ဘလို့ပဲဖြစ်ဖြစ်အခုနောက်ဆုံးတွေ့ဆုံမှုမှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတရုတ်သမ္မတကိုတရုတ်နယ်စပ်ကတိုင်းသားလက်နကိုင်တွေငြိမ်းချမ်းရေးဖြစ်စဉ်တွေပါဝင်လာအောင်နားချပေးဖို့တောင်းဆိုခဲ့တယ်လို့တရုတ်သမ္မတကလည်းတက်မတော်ကာကွယ်ဦးစီးချုပ်ကိုမည်သည့်အဖွဲ့အစည်းဖြစ်စေတရုတ်နိုင်ငံပိုင်နက်ကိုအသုံးချ၍မြန်မာနိုင်ငံကိုထိခိုက်အောင်ဆောင်ရွက်ခြင်းမျိုးကိုလက်မခံကြောင်း Amyaka Suswe Pyoja Nidalu, Nimanangeshi Lenekai Pwet Simyaku, Lene Kemya Taupan Bini Jin, Longwa Mashijang, Achani Lemyani Yashi Nindi Piri, Mimi Rugale, Techa Swa Sisip Pishin Pedwam Ni Pijang, Subi Pyosu Gevari.
Tigero Mimananga Manyinya Imiadira, Pirinsi Shija Niraha, Nangay Pyatana Pile Mu Miyadira Jalu Pyona Mime, Taina Lenekai Niye, Thit Tata Dune Tianzadari Tobi, เตียวหน่วยงานเป็ดตีนปูยากันนี่วินวินยานี่ล่ะกันเลยอาเยจิเช็ดคู่นี่เนี่ยป่าวนี่ล่ะตื่นไหนมาเลยเตียวหน่วยงานนี่เนี่ยมีมานักงานโง่ตีนี่เนี่ยยิ่งยานเนี่ยนั่นไงงานจ้าการจูมีจงการมีสั่งยิ่งมีท่าสีเนี่ยไม่เป็นนักงานตะคุบเพี้ยมีรูเรศุยเนี่ยเพื่อซีซั่นยิ่งนั่นไปยงวิจิกุญยงแล้วเนี่ยขยันกิจสัตว์ซีซีพิเศษไปยงเนี่ยไม่พีเว่แต่แกสิบวัยยี่ดาวมีพีเด็ดเนื้อจักรนี่ฟิตดัตตาดูเนี่ยเตียนซาดาดีทั่วอยู่ ပါတယ်။